အခုလာမဲ့ဂျာပြက်ယူကော့ပွဲမှာဆရာဦးဟန်ရွှေတို့တားဆညပါတီအနေနဲ့ပေါ့နော်ကိုယ်စလဲလောင်းပဲနှုတ်နေရလားဝင်ရောက်ရှင်ပြိုင်မယ်နော်ပါတီပြင်ဆင်နေတယ်ဆိုတာသိပြရသေးလားခင်ဗျာ
လာမဲ့ဂျာပြက်ယူကော့ပွဲမှာကျွန်တော်တို့ပါတီအနေနဲ့ကဒီလွတ်လပ်တဲ့နေရာ48နေရာရှိတော်တယ်ပဲကျွန်တော်တို့တိုင်းနယ်ပြည်နယ်လွတ်လပ်တဲ့နေရာတွေမှာ220ရောလောက်ကျွန်တော်တို့ဝင်ပြိုင်မှုစီစဉ်ထားပါတယ်ခင်ဗျာ
ဒီတစ်ခါယူကော့ပွဲမှာ NLD ပါတီကလည်းပါဝင်လာပြီဆိုတော့ဆရာတို့အနေနဲ့အခက်အခဲစိန်ခေါ်မှုတွေရောမရှိနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ကတော့မရှိဘူးလို့ပဲထင်ပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့လေ NLDပါတီနင်းတယ်လည်းပဲကျွန်တော်တို့ထရွန်ကို69တောင်းကကျွန်တော်တို့ဝင်ပြီးတော့ရွေးကောက်ပွဲမှာပြိုင်အရွေးခံကြတဲ့ကျွန်တော်တို့ပြန်ပဲဟောင်းနေပဲဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့တိတ်ခက်ခဲမရှိဘူးလို့ထင်ပါတယ်နောက်တစ်ခါကြက်ခိုင်ဖုံးပြေးပါတီနင်းတဲ့ကလည်းပဲပြီးခဲ့တဲ့2010မှာသူတို့နဲ့ကျွန်တော်တို့ဝင်ပြီးတော့ရှင်ပြန်ခဲ့ရတဲ့ပါတီတွေပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီနှစ်ပါတီလုံးကကျွန်တော်တို့နဲ့ပြိုင်ခဲ့ဘူးတဲ့ပါတီတွေကြီးပဲကျွန်တော်တို့ဖြစ်တဲ့ခါကျတော့ဒီကြပြရွေးကောက်ပွဲမှာကျွန်တော်တို့အနေနဲ့အခက်အခဲမရှိဘူးလို့ပဲထင်ပါတယ်ခင်ဗ
ျဒီကနေ့အနေထားမှာပေါ့ခင်ဗျတာဆညာပါတီအပေါ်ပြည်သူတွေရဲ့ထောက်ခံမှုအနေထားရောဆရာတို့ဘယ်လိုများအကဲခတ်မိပါလဲ
ကျွန်တော်တို့ပြီးခဲ့တဲ့2020ရွေးကောက်ပွဲတော့ကမစ္စနာနဲ့တော်တော်များများမှာကျွန်တော်တို့ဝင်ပြီးတော့ရှင်ပြိုင်တဲ့ခါမှာကျွန်တော်တို့ရရှိတဲ့ဆန္ဒမဲဟာ96တန်းကျော်ကျွန်တော်တို့ရပါတယ်ခင်ဗျဒါကြောင့်မလို့ကျွန်တော်တို့ရတဲ့ဆန္ဒမဲဟာဘာပဲပြောပြောပေါ့လေကိုယ်စားလောင်းအနေနဲ့သူရွေးချယ်တင်မြောက်ပွဲစနစ်က first pass the post ပေါ့လေကျွန်တော်တို့ဒီစနစ်အရာသာကျွန်တော်တို့ကကိုယ်စားလောင်း64နေရာရပြီမယ်လို့ရတဲ့ဆန္ဒမဲဟာ96တန်းကျော်ကျွန်တော်တို့ရတဲ့အတွက်ဒါလည်းပဲပြည်သူတွေအနေနဲ့ကျွန်တော်တို့ပါတီပေါ်မှာထောက်ခံမှုရှိတယ်ဆိုတော့တက်တဲ့အနေနဲ့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ
ဆရာတို့2020ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း900ကျော်ဝင်ပြိုင်ပြီးတော့64ဦးအရွေးခံခဲ့ရတယ်ပေါ့ခင်ဗျာဆိုတော့
ဟုတ်ကဲ့
ဒီ64ဦးကိုယ်စားလှယ်တွေကလွှတ်တော်ထဲမှာပေါ့နော်အမှတ်ဖြစ်လာတဲ့နောက်ပိုင်းပြည်သူတွေအတွက်ဘာတွေများဆောင်ရွက်ခဲ့ကြသလဲဆိုတော့ထင်ထင်ရှားရှားရှိတဲ့ဥပမာလေးလည်းသိပြသေး
ကျွန်တော်တို့ကလွှတ်တော်တွေထဲမှာပေါ့လေလွှတ်တော်တွေထဲမှာဆိုတော့ဟိုမှာပြည်သူလွှတ်တော်မှာလည်းကျွန်တော်တို့ကိုယ်စားလှယ်တွေပါပါတယ်နောက်ထပ်ကျွန်တော်တို့အမျိုးသားလွှတ်တော်မှာလည်းပဲကျွန်တော်တို့ကိုယ်စားလှယ်တွေပါပါတယ်တိုင်းဒေသကြီးပြည်နယ်ဒေသတွေမှာလည်းလွှတ်တော်ကိုယ်စားလှယ်တွေပါပါတယ်အဲတော့ကျွန်တော်တို့ကငကိုယ်တဲ့ဦးကပဲကျွန်တော်တို့ဒီပြည်သူအတန်းနဲ့ဆန္ဒဟာလွှတ်တော်တွေကိုရောက်အောင်မယ်ဆိုတော့ဒီကြွကြော်တယ်နဲ့ကျွန်တော်တို့ဝင်ခဲ့တာဖြစ်ပါတယ်ဒါကြောင့်မလို့အကြောင်းအရာနဲ့ပတ်သက်လို့တော့ကျွန်တော်တို့တော်တော်များများပေါ့လေဟိုမှာတုံးလည်းသွားနဲ့ပတ်သက်လို့ပန္နာကြီးနဲ့ပတ်သက်လို့ဝေကြီးနဲ့ပတ်သက်လို့စသဖြင့်ဒီလိုအကြောင်းအရာတော်တော်များများကိုကျွန်တော်တို့မေးခွန်းအနေနဲ့မေးပြီးတော့လွှတ်တော်ထဲမှာဆိုရှယ်အကောင့်တွေပေါ်ဆောင်ရနေကြတဲ့အနေအထားတွေကျွန်တော်တို့ရှိပါတယ်။ဒါတွေလည်းပဲကျွန်တော်တို့မှတ်တမ်းအနေနဲ့ပေါ့လေကျွန်တော်တို့ပါတီရနေပြီးတော့တော်တော်ထဲမှာဆောင်ရခဲ့တဲ့လုပ်ငန်းရပ်တွေကိုမှတ်တမ်းနဲ့ပြုပြီးတော့တက်ဆိုင်ရာမက်ဆာနယ်မြေတွေတည်အောင်လည်းပဲကျွန်တော်တို့ပြန်ပြီးတော့တော်ခဲ့ဆိုခဲ့တာတွေအစီရင်ခံခဲ့တာတွေရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျ။ကျွန်တော်တက်ဆိုင်ရာပါတီအနေနဲ့ရောတခြားပါတီတစ်ခုခုနဲ့မဟာမိတ်ဖွဲ့ဖို့တို့ပူးပေါင်းဆောင်ရွက်ဖို့တော့ရှိပါလားခင်ဗျာ
။မဟာမိတ်ဖွဲ့ဖို့ဆိုတဲ့အနေအထားအဆင့်ထိတော့ကျွန်တော်တို့မရှိသေးပါဘူး။တော်တော်လည်းပဲပူပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့အကြောင်းအရာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဘယ်ပါတီနဲ့ဖြစ်ဖြစ်ပေါ့လေဒီအကြောင်းအရာဟာသုတ္တပြည်သူတွေအတွက်အချိုးရှိမယ်နောက်တစ်ခါနိုင်ငံတော်တက်လည်းအချိုးရှိမယ်ဆိုရင်ဘယ်သူနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ပူပေါင်းပြီးတော့ဆောင်ရွက်မယ်ဆိုတဲ့မူကျွန်တော်တို့ပါတီမှာချမှတ်ထားတာရှိပါတယ
်အခုလက်လက်နေရ90နီးပါးမှာပေါ့နော်အပြည့်ဘာကြောင့်ဝင်မပြိုင်တာတော့ခင်ဗျဘာကြောင့်20လောက်ပဲဝင်ပြိုင်ရတာတော့
ဟုတ်ကဲ့ကျွန်တော်တို့ကရွေးကောက်ပွဲကဟိုနည်းနည်းလေးပြန်ပြောရမယ်ဆိုလို့ရှိရင်အခုကော်မရှင်ဥက္ကဋ္ဌဦးတင်မတိုင်ငယ်ပေါ့လေဦးတင်းစုဥက္ကဋ္ဌဖြစ်စင်နေတာသူကဒီဇင်ဘာလလောက်မှာကြားပြရွေးကောက်ပွဲဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ကတော်စဉ်းစားခဲ့ပါတယ်အဲ့တော့ကျွန်တော်တို့မှာအခြေခံအပြင်မူလေးခုလောက်ချထားတာရှိပါတယ်တိကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကျွန်တော်တို့ပါတီအနေနဲ့ပြည်သူကမဲပေးတဲ့ဒီ percentage ပေါ့လေဘယ်လောက်လောက်ကျွန်တော်တို့ရသလဲဆိုတော့ဒီအခြေခံချက်ကိုလည်းကြည့်ပါတယ်ဒုတိယချက်ကတော့သက်ဆိုင်ရာမဲဆန္ဒနယ်မြေမှာလလတဲ့နေရာတွေကကျွန်တော်တို့ပါတီရဲ့အင်အားတောင့်တမှုအနေထားဘယ်လောက်ရှိသလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့ကြည့်ပါတယ်။နောက်ကျွန်တော်တို့အစောကမေးတယ်မေးကုန်ပါလို့ပဲဒီကျွန်တော်တို့ပါတီပေါ်မှာတက်ဆိုင်ရာလက်ဆန္ဒနယ်မြေကပြည်သူတွေကသဘောထားချင်းနေဘလို့ရှိလဲဆိုတော့လည်းကျွန်တော်တို့ကြည့်ပါတယ်။နောက်တစ်ခါကျွန်တော်တို့ဝင်ပြိုင်မယ်ပြိုင်မယ်ပါတီရဲ့အနေထားလည်းဘလို့ရှိသလဲဘလို့ဝင်ပြိုင်ရမလဲဆိုတဲ့အပေါ်မှာလည်းကျွန်တော်တို့ကြည့်ပါတယ်။အဲ့ဒီအခြေခံမူအချက်၄ချက်ပေါ်မှာမူတည်ပြီးတော့48နေရာပါနေရာ20ကျော်ဝင်ပြီးတော့ပြိုင်မယ်လို့ကျွန်တော်တို့ဆုံးဖြတ်ပြီးတော့ချမှတ်ခဲ့တာကျွန်တော်တို့ဖြစ်ပါတယ်
။ဦးဝင်းရှိကျေးဇူးများတင်ပါတယ်ခင်ဗျာ။